ဆက်လက်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ IPU ခေါ်နိုင်ငံတကာလွှတ်တော်အမတ်များတမကညီလာခံမှာမြမအရေးပေါ်အခြေအနေတင်ပြခြင်းနဲ့အဆိုပြုချက်ကိုထိုင်းနိုင်ငံကထောက်ခံဆွေးနွေးနေပြီးဒီလိုပါဝင်တာဟာမြမအရေးထိုင်းနိုင်ငံရဲ့ဂျာနေရက်တီချက်ကိုပြောင်းလဲတာမဟုတ်တဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီး Rex Jelly Chandra ကပြောဆိုပါတယ်။အောက်တိုဘာလ13ရက်နေ့ကနေ18ရက်နေ့ထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာ IPU ခေါ်နိုင်ငံတကာလွှတ်တော်အမတ်များတမက149ချိန်မြောက်ညီလာခံကိုကျင်းပနေပြီးမြမနိုင်ငံအခြေအနေအရေးပေါ်အခြေအနေဖြစ်ထက်သွင်းဆွေးနွေးဖို့အဆိုပြုချက်တွေပါရှိပါတယ်။ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးရဲ့ဖြေရှင်းချက်တွေကိုဘန်ကောက်ပို့သတင်းစာနဲ့ထိုင်းနိုင်ငံတို့သတင်းတွေမှာတော့ရေးသားထားပါတယ်။လာမယ့်ဒီဇင်ဘာလအာဆီယံနိုင်ငံတွေကြားမြမအရေးအလွတ်သဘောဆွေးနွေးဖို့ထိုင်းနိုင်ငံကစီစဉ်နေပြီးအာဆီယံအဖွဲ့ကထောက်ခံထားတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ရှင်။